မြန်မာနိုင်ငံမှာလုံခဲ့တဲ့24နာရီအတွင်းကိုဗစ်ရောဂါပိုးကူးခံရသူ1466ဦးနဲ့သေဆုံးသူက34ယောက်ရှိတဲ့အကြောင်းမြန်မာကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ပိုးစစ်ဆေးမှုပေါင်း 18,962 ခုလောက်ခဲ့တာမှာ 2,500 နီးပါးပိုးတွေရဖြစ်တဲ့အတွက်ပိုးကူးရခိုင်နှုန်းက 0.81 ဖြစ်ပြီးသေဆုံးသူကတော့ 3.8 ရှိကြောင်းကိုလည်းဖော်ပြထားပါတယ်။ပိုးကူးသူရောသေဆုံးသူပါအရင်ကတော့မများတော့ဘူးလို့ကျန်းမာရေးအရာရှိတယောက်က VOA ကိုပြောပေမဲ့လည်းစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပိုးစစ်ဆေးမှုတွေကိုတယောက်စွာမလုပ်နိုင်တဲ့အတွက်အမှန်တကယ်ပိုးကူးသူရောတိတ်ဆုံးသူပါတိတဲ့များနိုင်တယ်လို့ကျွန်မရေးပညာရှင်တွေနဲ့ပရာဟိတအလုပ်နေသူတွေကသုံးသပ်ကြပါတယ်။လက်ရှိချိန်ထိမြန်မာနိုင်ငံမှာကာကွယ်ဆေးအပြည့်ထိုးပြီးသူက 3.9 တန်းရှိတယ်လို့လည်းကျွန်မရေးဝန်ကြီးဌာနကတင်ထုတ်ပြန်ထားတာပါ။ဒါအပြင်တင်းကျွနောက်ပိုင်းစာတင်ကျောင်းတွေပြန်ပွင့်နိုင်ဖို့အတွက်အသက်12နှစ်နဲ့18နှစ်ကြားကျောင်းသားလူငယ်တွေကိုကာကွယ်ဆေးထိုးဖို့ပြင်ဆင်နေတယ်လို့လည်းအဲ့ဒီကျွန်မရေးတာဝန်ရှိသူကပြောပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကိုဗစ်တရားလိုင်းရဲ့အကြီးအကျယ်ကျုံ့ခဲ့တာပါ။စစ်အာဏာသိမ်းပြီးတော့6လထက်ရောက်လာတဲ့အချိန်ထိဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားတိုက်ခတ်တိုက်ခိုက်မှုတွေကြောင့်ရောတိုင်းနာလဲနဲ့ကင်တွေနဲ့ဖြစ်တဲ့တိုက်ပွဲတွေကြောင့်မှအဝင်ဆုံးခွာထွက်ပြေးနေရသူကတိမ်ကနန်းရှိတယ်လို့ကုလသမဂ္ဂကပြောထားပါတယ်။အဲ့ဒီဒုက္ခသည်စခန်းတချို့မှာလဲကိုဗစ်ရောဂါကူးစက်နေတယ်လို့ပရိုက်တာလုပ်နေသူတွေကပြောပါတယ်။